ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်အတွင်းကခရိုင်ကြီးဒီဟာကိုဒီဇင်ဘာလ၁ရက်နေ့ကစစ်ကောင်စီလေကြောင်းကနေဘုံကျဲတက်ခတ်ခဲ့လို့အရသာ၃ဦးတည်းမနဲ့တေဆုံးပြီးတော့20ကျော်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တောင်ကုန်းမြို့နယ်အပါအဝင်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA အကြတိုက်ပွဲတွေဆက်လက်ပြင်းထန်နေတာနဲ့အမျှဒေသခံတေဆုံးမှုတွေလည်းတိုးလာနေတာပါ။စစ်ပွဲအကြအရသာတေဆုံးမှုတွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုဆန်ကျော်ကတင်ပြပေးပါမယ်ခင်ဗျာ။
စစ်ကောင်စီတပ်နဲ့အာရခတပ်တော် A တို့ကြားတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်အတွင်းကခရိုင်ကြီးဝါကိုဒီအပိုင်းအတွင်းစစ်ကောင်စီလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရသား3ဦးသေဆုံးပြီးတော့20ကျော်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်စစ်ရေးစောင့်ကြည့်နေသူတို့ကပြောပါတယ်အဲဒီခရံကြီးဝါဟာတောင်ကုန်းမြို့ပေါ်နဲ့18မိုင်လောက်အကွာမှာတည်ရှိတာဖြစ်ပြီးလေကြောင်းတိုက်ခိုက်မှုကြောင့်ဒဏ်ရာရရှိသူအများစုဟာလည်းတောင်ကုန်းမြို့နယ်တဲကထွက်ပြေးလာတဲ့ဆစ်ပေးဒုက္ခတွေဖြစ်ပါတယ်။လက်ရှိမှာတော့ဒဏ်ရာရရှိသူတွေဟာရခိုင်မှာဆေးဝါးပြက်လက်နေတာကြောင့်ဆေးကုသဖို့ခက်ခဲနေကြတယ်လို့လည်းသူကဆက်ပြောပါတယ
်။ဒဏ်ရာရတဲ့လူများများပြီးတော့ဆေးဝါးကုသဖို့တွေဆေးဝါးအလုံးလောက်မရှိဘူး။အလုံးလောက်ကလည်းဆေးဝါးမရှိတာ။ညို့ဆေးဝါးဆေးကနေရတဲ့ဆေးဝါးပြက်တော့နေတာရှိတယ်။နောက်ပြီးဒီကြည်လေးဒီမှာလည်းတက်တော့ပြီဒီဟာတန်းရမယ်လို့လားတော့မနဆေဘူးကိုမရတဲ့တိုင်းကျင်းနေကြအဲ့ဒီမှာအဲ့မပြည့်သေးတဲ့ကလေးမလေးတယောက်ဆုံးဒီနေ့
အာရကတတော် AA အနေနဲ့တောင်ကုန်းမြို့နယ်ကစစ်ကောင်စီတက်စကန်တော်တော်များများကိုတင်ထားနိုင်ပြီးမြို့ပေါ်ကိုတင်ပိုက်ထိန်းချုပ်ထားပြီးဖြစ်ပါတယ်။လက်ရှိမှာတော့တောင်ကုန်းမြို့နယ်အတွင်းကလက်ကျန်တပ်တွေဖြစ်တဲ့စကခ9နဲ့ခမရ944ခမရ346တို့ကိုထိုးစစ်ဆင်တိုက်ခိုက်နေဆဲဖြစ်ပါတယ်။အဲ့ဒီထဲကခမရ944ခမရ346တို့ကိုဒီရက်ပိုင်းအတွင်းတင်ပိုက်ထားပြီးဖြစ်တယ်လို့ရခိုင်စီးစောင့်ကြည့်နေသူကပြောပါတယ်။
မမီးနေခမရတုံးလေးဆောက်လို့ကျွန်တော်ဒီ iPad တက်လို့ပြတ်နေတယ်။အဲတက်ဆွေးမှလည်းကျွန်တော်မိုင်းဒီပါရှင်းနေတာပြတ်ကြတယ်။အဲနောက်တစ်ခုကကျွန်တော်ဖတ်ဖတ်မှာဒီဖိုက်စစ်စင်ပပီဌာနချုပ်ကြံလေးကိုအားရတော့ကြံလေးအဲဒီကြားထဲမှာတော့သူတို့အဲ့ဒီရက်အေးရအမီပဝိုင်းနေတယ်လေကြောင်းကဘုံကျတဲ့ခက်ကြတယ်လို့ရှိတယ်
အေဘကတော့တောင်ကုန်းတိုက်ပွဲနဲ့ပတ်သက်ပြီးဒီရက်ပိုင်းသတင်းတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူးလက်ရှိမှာတော့ရခိုင်တောင်ပိုင်းကဂွားမြို့နယ်အတွင်းမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတိုက်ပွဲတွေဟာဂွားမြို့ပေါ်အထိရောက်ရှိလာနေတာပါစစ်ကောင်စီဘက်ကတော့ဂွားမြို့နယ်အတွင်းအေယာဝတီဘက်ကနေစစ်အင်အားဖြည့်တင်းတာတွေနဲ့လေကြောင်းရေကြောင်းတွေကနေအပြင်းထန်ခုခံနေတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ